မြန်မာစစ်ကောင်စီက၈နှစ်ထက်ကျင့်ပါဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကိုဥရောပသမ္မဂ EU နဲ့အတူလက်မခံဘဲစန့်ကျင်ဖို့အရှိတောင်အရှနိုင်ငံများအသင်းအာဆီယံကို EU ကတိုက်တွန်းလိုက်ပါတယ
်။ EU and ASEAN must clearly and unequivocally take stance.
2023ခုနှစ်ဩဂုတ်လမှာကျင့်ပါဖို့စီစဉ်ထားတဲ့ရွေးကောက်ပွဲဟာရွေးကောက်ပွဲအဖြစ်လို့တောင်မခေါ်နိုင်တာကြောင့် EU နဲ့ ASEAN တို့ကရှင်းရှင်းလင်းလင်းတညီတညွတ်ထက်လက်မခံကြဖို့လိုပါတယ်လို့ EU ပါလီမန်ဒုတိယဥက္ကဋ္ဌဟိုင်ဒင်းဟော်တူလာကထိပ်သီးအစည်းအဝေးမတိုင်ခင်မှာပြောဆိုလိုက်ပါတယ် ASEAN နဲ့ EU တန်တမာဆက်ဆံရေး45နှစ်အဖြစ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကထိပ်သီးအစည်းအဝေးမှာပြီးခဲ့တဲ့နှစ်ကစစ်အာဏာသိမ်းပြီးအုပ်ချုပ်နေတဲ့စစ်ကောင်စီတာဝန်ရှိသူတွေကိုဖိတ်ကြားမထားခဲ့ပါဘူးစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းဖို့အာဆီယံကဘုံသဘောတူညီချက်900ချမှတ်ထားပေမဲ့လက်တွေ့အကောင့်တွေပေါ်ဖို့ပြက်ကွက်နေတယ်ဆိုပြီးမြန်မာစစ်အာဏာပိုင်တွေကိုအစစ်မြင့်အစည်းအဝေးမှာမဖိတ်ဖို့အာဆီယံကဆုံးဖြတ်ခဲ့တာပါအာဆီယံကတော့စစ်ကောင်စီကတော့အာဆီယံရဲ့လုပ်ရဟာအသင်းရဲ့အခြေခံမူတွေကိုဖောက်ဖျက်ရာကြတယ်ဆိုပြီးတုံ့ပြန်ထားပါတယ်ခင်ဗျာ